တရှိထင်ရှားအမေရိကန်သမ္မတ၅ဦးဟာကြားသပတေးနေ့တုန်းကသမ္မတ George W. Bush စာချီးတိုက်နဲ့ပြတိုက်ဖွင့်လှစ်ပွဲတက်ရောက်ဖို့ Texas ပြည်နယ် Dallas ကိုစုဝေးရောက်ရှိခဲ့ကြပါတယ်။ Democracy စနစ်နဲ့အုပ်ချုပ်မယ်လို့တနိဋ္ဌာန်ချထားတဲ့သမ္မတတိုင်းဟာကိုယ်ကျိုးစီးပွားထက်နိုင်ငံတော်ဝန်ကိုပို့ပြီးလှုံ့ဆော်ကြရမှာဖြစ်တယ်လို့သမ္မတ Hong George W. Bush ကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတပြတိုက်မှာတော့ Republican သမ္မတရဲ့ရှစ်နှစ်တာသက်တမ်းတာဝန်ထမ်းဆောင်စဉ်ကာလအတွင်းအထွေအချုံတွေကိုအသေးစိတ်ပြသထားမှာဖြစ်ပါတယ်။ Mr. Bush ဟာ2000ခုနှစ်ကနေ2009ခုနှစ်အတွင်းတာဝန်ထမ်းဆောင်ခဲ့တဲ့အမေရိကန်ရဲ့43ယောက်မြောက်သမ္မတဖြစ်ပါတယ်။သူ့ရဲ့သမ္မတသက်တမ်းနှစ်ခုအတွင်းအမေရိကန်ပြည်ထောင်စုဟာလူပေါင်း3000လောက်တည်ဆုံခဲ့ရတဲ့2000ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်ခံခဲ့ရပါတယ်။သူလက်ထက်မှာပဲအမေရိကန်ကအာဖဂန်နစ္စတန်နဲ့အီရတ်နိုင်ငံတွင်မှစစ်ပွဲတွေစတင်ခဲ့ပြီး2005ခုနှစ်မှာတော့ဟာရီကိန်းကက်ထရီနာနဲ့တိုက်ခိုက်ဖျက်ဆီးခဲ့ပြန်ပါတယ်။1930ပြည်လွန်နှစ်တွေကတည်းကနေအကြီးမားဆုံးစီးပွားချမှုကိုလည်းကြံ့ကြံ့ခံခံခဲ့ရတာပါ။သမ္မတဘရက်အိုဘားမား၊သမ္မတဟောင်းဘီကလင်တန်နဲ့သမ္မတဟောင်းဂျီမီကတ်တာတို့ကတော့သမ္မတဟောင်းဂျော့ချ်ဒဘလူးဘုရှ်ရဲ့အာဖရိကအတွင်းလှုပ်ဆောင်ခဲ့မှုတွေအပေါ်မှာချီးကျူးပြောဆိုခဲ့ကြပါတယ်။သမ္မတဘုရှ်ရဲ့ဆူဒန်နိုင်ငံတွင်မှငြိမ်းချမ်းရေးသဘောတူစာချုပ်ရရှိရေးတွန်းအားဖြင့်လှုပ်ဆောင်မှုကအစား EIDS နဲ့ငှက်ဖျားရောဂါတိုက်ဖျက်မှုတွေအတွက်လှုပ်ဆောင်ခဲ့တဲ့အပေါ်မှာချီးကျူးပြောဆိုခဲ့ကြတာဖြစ်ပါတယ်။သမ္မတဟောင်း George H.W. Bush ကတော့သူ့သားကြီးသမ္မတဟောင်း George W. Bush ကိုဂုဏ်ပြုလှူဒါန်းတဲ့ပွဲကိုတက်ရောက်ခွင့်ရတဲ့အတွက်လဲကျေးဇူးတင်တဲ့အကြောင်းပရိသတ်ကိုပြောဆိုခဲ့ပါတယ်ရှင်။